ရုရှားနိုင်ငံကယူနန်တင်သွင်းမှုပိတ်ပင်ကန့်တတ်တဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်ကမနေ့ဗုဒ္ဓဟူးနေ့ကတခဲနဲ့ထောက်ခံအတည်ပြုလိုက်ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရုရှားကယူနန်တင်သွင်းမှုကိုပိတ်ပင်ကန့်တတ်မဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ရဲ့အစောပိုင်းကြေညာချက်ကိုလွှတ်တော်ကဥပဒေအဖြစ်ပြဋ္ဌာန်းနိုင်ဖို့ဆောင်ရွက်တာလည်းဖြစ်ပါတယ်။ရုရှားကယူနန်တင်သွင်းမှုပိတ်ပင်ကန့်တတ်တဲ့အတွက်တိုင်းပြည်အတွင်းမှာဓာတ်ဆီဈေးတွေတက်လာနိုင်ပေမဲ့ယူကရိန်းကိုအမေရိကန်ကနိုင်ငံရေးပါတီကြီးနှစ်ခုစလုံးကထောက်ခံတယ်ဆိုတာကိုပြသလိုတဲ့အတွက်လွှတ်တော်မှတ်တွေကအဲ့ဒီဓာတ်ဆီဈေးတက်တာကိုဂရုမစိုက်ဘဲဒီဥပဒေကြောင့်စိတ်အားထက်သန်စွာထောက်ခံခဲ့ကြတာပါထောက်ခံမဲ414မဲကန့်ကွက်မဲ18မဲနဲ့အတည်ပြုပေးလိုက်တဲ့ဒီဥပဒေကြောင့်အထက်လွှတ်တော်မှာမဲခွဲဖို့ပို့လိုက်ပြီးဖြစ်ပါတယ်အမေရိကန်နိုင်ငံအတွင်းမှာငွေကြေးဖောင်းပွမှုကြောင့်ကုန်စည်နှုန်းကြီးမြင့်မှုတွေနဲ့ရင်ဆိုင်နေရပြီးဖြစ်တာကြောင့်ရုရှားကယူနန်တင်သွင်းမှုကိုပိတ်ပင်ကန့်တတ်လိုက်ရင်ကမ္ဘာယူနန်ဈေးတွေထိုးတက်ပြီးတိုင်းပြည်အတွင်းမှာလည်းဓာတ်ဆီဈေးတွေတက်လာနိုင်တာကြောင့်ပိတ်ပင်ကန့်တတ်ဖို့တမရပိုင်ဒန်အစိုးရကအစောပိုင်းမှာဝန်လေးနေခဲ့ပါတယ
် Since Putin began his military buildup in Ukrainian borders
တမရပိုင်ဒန်ကရုရှားကိုဝင်ရောက်တိုက်ခတ်ဖို့စီရေးပြင်ဆင်နေတဲ့အချိန်ထဲမှာပဲအမေရိကန်နိုင်ငံအတွင်းမှာဓာတ်ဆီဈေးဟာတကာလန်ကို85ပြတ်တက်သွားခဲ့ပါတယ်အခုလိုပိတ်ပင်ကတ်တက်လိုက်မယ်ဆိုရင်ဓာတ်ဆီဈေးပိုတက်သွားနိုင်ပါတယ်။ပူတင်ကယူနန်ဈေးတွေတက်အောင်လှုပ်ဆောင်လာမှာကိုကျွန်တော်တို့နိုင်ငံအတွင်းမှာအတက်နိုင်ဆုံးနည်းနဲ့နည်းနဲ့အောင်ကျွန်တော်တို့စူးစမ်းလှုပ်ဆောင်သွားပါမယ်လို့သမ္မတဘိုင်ဒန်ကပြောသွားတာပါ။အမေရိကန်အနေနဲ့ရုရှားကယူနန်များများဆက်စပ်တင်သွင်းခြင်းမရှိပေမဲ့သမ္မတပူတင်အတွက်ဝင်ငွေအများပြားရရှိရာအသက်တွေးကြောဖြစ်တဲ့အတွက်ယူနန်တင်ပို့မှုကိုအခုလိုပိတ်ပင်ကတ်တက်ခြင်းဟာလုတ်တင်လုတ်ထိုက်တဲ့လုတ်ရလို့အမေရိကန်လွတ်တော်အမတ်တွေကယူဆကြပါတယ်ခင်ဗျာ